တရှိအစိုးရရဲ့လှုပ်ဆောင်တဲ့မူဝါဒတွေဥပဒေတွေပေါ့နော်အဲ့လိုမျိုးတွေမှာအငယ်တို့အနေနဲ့ဘယ်လိုအခက်အခဲမျိုးတွေများဖြစ်ပေါ်နေလို့လဲပေါ့နော
်2014နှောင်းပိုင်းကစပြီးတော့ဒီအင်ချမ်းကြီးလုပ်နေတဲ့အင်ချမ်းကြီးဝန်ဆောင်မှုလုပ်နေကြတယ်ဆောက်လို့ရေးအင်ချမ်းကြီးကဏ္ဍမှာပါဝင်တဲ့ကြီးမားတဲ့ဆောက်လို့ရေးလုပ်ငန်းရှင်တွေလုပ်ငန်းကြီးနဲ့တွဲနေတဲ့အလားတူအုပ်သေးချောက်နောက်စီးနောက်ကလုပ်သားတွေပေါ့လေဒီလိုသူတို့တွေလုပ်ငန်းတွေမကောင်းလို့လုပ်ငန်းတွေရပ်ဆိုင်းရတဲ့အချိန်ကြီးအခက်အခဲတွေဖြစ်နေတယ်ဖြစ်ပြီးတော့ဒီလုပ်ငန်းရှင်အနေနဲ့လုပ်ငန်းတွေပတ်အခုမကောင်းတဲ့ခါကျတော့ဗန်ဒီယံငွေချေးတယ်ငွေချေးတဲ့ခါကျတော့ဗန်ဒီယံငွေချေးတဲ့အခုလုပ်နေမြင့်နေတဲ့စိတ်ဆတွေကအဲ့ဒါစီးပွားရေးလုပ်နေတဲ့သူတွေပို့အတွက်ကိုအခက်အခဲများစွာဖြစ်စီတယ်ဖြစ်ပြီးတော့အဲ့မှာနှစ်ပိုင်းပေါ့တစ်ပိုင်းကတော့မြင့်မားတဲ့ဝင်ငွေခွန်လုံသားတွေကိုပြင်ဆင်ပြင်ဆင်ပေးဖို့အဲ့ဒါပြင်ဆင်ပေးဖို့တောင်းဆိုဖို့ဒါပေမဲ့ဒီကရေ73ရင်းကြီးက2018အဲပြည်ထောင်စုခွန်ကောက်ဥပဒေကျမ်းမှာရှော့ပေးလိုက်တယ်ဥပဒေကျမ်းမှာပဲရှော့ပေးလိုက်ပြီအဲ့ဒါကတော့ဒီမှလာ2018အဲပြည်ထောင်စုခွန်ကောက်ဥပဒေကျမ်းမှာပါတာတော့ဝင်ငွေကြလန်းမပြနိုင်တဲ့စစ်ချက်မှုမှလုပ်င်းနေတဲ့ဝင်ငွေပေါ်မှာဝင်ငွေကောင်15ရာနှုန်းမှပြီးတော့30ရာခန့်ခုတစ်ခုကောက်ခံနေတာကိုပြဖြစ်ပြီးတော့အခွန်မောင်းဆောင်ခဲ့တဲ့ဝင်ငွေနဲ့ပိုင်ဆိုင်မှုအတွက်ကိုဒါဥပဒေပြုတ်နေတဲ့ဒီဥပဒေကိုစပြီးအတူပြီးတော့ညရာစပြီးတော့6လကျန်းကိုစောင်းမယ်ဆိုရင်300ခန့်လုံး6လကနေပြီးတော့တစ်နှစ်ကြားထဲမှာစောင်းမယ်ဆိုရင်5ခန့်လုံးဆိုချိုးပြီးတော့ကျွန်တော်ပြင်ရှင်ချော့ချက်လိုက်တာကိုတွေ့ရတယ်အဲ့ဒီပါကိုထောက်ခံနဲ့ပွဲလေးကိုဟိုကျင်းပရင်းဖြစ်ပါလေခ
င်ဗျဆောက်လို့ရေလုပ်ငန်းရှင်တွေပဲဖြစ်အင်ချမ်းမြေရောင်းဝယ်ဒီလုပ်ငန်းရှင်တွေပဲဖြစ်ဖြစ်ပေါ့နော်အခက်ခဲတွေအနေနဲ့ဆိုရင်လက်ရှိမူဝါဒကြောင့်လားဥပဒေကြောင့်လားပေါ့နော်အဲ့ဒါတွေကိုရောအစိုးရအနေနဲ့ဘယ်လိုဖြေရှင်းပေးမယ်ဘယ်လိုကူညီဆောင်ရွက်ပေးမယ်ဆိုတာမျိုးရောပြောခဲ့တယ်အင်ငယ်တို့အနေနဲ့ရောဘယ်လိုသိရတာသိထားရလဲ
ကျွန်တော်တချို့မိသားတော်နိုင်ငံတော်အစိုးရမိဘတော်ကတော့ဟာအလွန်ကောင်းပါလေဒါပေမဲ့ဒီဥပဒေပိုင်းဆိုင်ရာဟိုအခက်အခဲပေါ့
ဥပ
ဒေဆိုင်ရာအခက်အခဲဆိုတဲ့အခါမှာဝင်ငွေကောဥပဒေပေါ့နော်2000ကျွန်တော်16ဧပြီလရက်နေ့မှာစပြင်ပြန်ထမ်းလိုက်ရေအရင်အစိုးရလက်ထက်မှာပြန်ထမ်းကြောပြန်ထမ်းလိုက်တဲ့ဒီဝင်ငွေကောဥပဒေဟာဥပဒေမှာဆိုလို့ရှိရင်ဝင်ငွေကော30ရာခိုင်နှုန်းဒီစိတ်ကောင်းကောင်းကဟာလားအခု shop ပေးတာတွေ400ခန်းနဲ့ပေါ့နော်34ရာခိုင်နှုန်းအရှိ34ရာခိုင်နှုန်းကအများမြင့်မားနေတယ်။ဒါတော့ HMI ကဏ္ဍတစ်ခုလုံးရဲ့ HMI ဈေးကွက်ကြီးကလည်း2014နှောင်းပိုင်းတွေကအဲ့တော့ပြီးသွားတယ်။ပြီးသွားပြီးတော့ခုနဝင်ငွေကွန်မြင့်မားတဲ့ခါကျတော့ဒီဈေးကွက်ကိုဈေးကွက်ကိုထောင်းတယ်လို့ဖြစ်နေတာပေါ့နော်။ဈေးကွက်ကိုဟိုထောင်းတယ်လို့ဖြစ်နေတယ်။အဲ့လိုဖြစ်နေတဲ့ဟာဒီပေါ်ကျိုးဆက်တွေကဒီနေ့အခက်အခဲရဒီဆောက်လို့ရခဏဒီမှာလည်းအခက်အခဲဖြစ်ပေါ်စီတယ်ဘာလို့အခက်အခဲဖြစ်ပေါ်လဲဆိုတော့အခန်းကြီးကိုဆောက်တယ်ဆောက်တဲ့အခါကျလို့ရှိရင်ဆောက်ပြုတ်ပြီးတော့အခန်းကြီးကရောင်းမထွက်ဘူ
းဟုတ်ကဲ့
ရောင်းမထွက်ဘူးရောင်းမထွက်တဲ့အခါကျတော့သူတို့မှဒီလုံသားကားဒီရှင်းပေးရတယ်အဲနောက်တစ်ခါဒီရောင်းမထွက်တဲ့အခါကဘန်းမှငွေတိုးတွေချိရတယ်ဒီငွေတိုးတွေကတိုးတွေကတဖြည်းဖြည်းဟိုဟိုထောင်းလာတယ်ဒီဆောက်လို့ရခဏကြီးကမကောင်းတဲ့ရောင်းမထွက်လို့မကောင်းတဲ့အခါကျတော့ဆောက်လို့ရလုပ်ငန်းတွေစိတ်ဆက်လုပ်ဖို့ဆိုတာဟောမဖြစ်နိုင်တော့ဘူးဒီအချိန်မှာပေါ်လေလုံငန်းနေဆက်နေတဲ့အုတ်သေးချောက်အဲရောင်းတဲ့လူတွေလည်းလုပ်ငန်းတွေပြတ်တယ်။နောက်သေးတွေရောင်းတဲ့လူတွေစပြီးတော့ဗျာနဲ့ပေါင်းခွတဲ့ပန်းချောင်းဒီပါတွေရောင်းနေစတယ်ဆက်နေတဲ့လုပ်ငန်းတွေကအကုန်လုံးဟိုရက်တယ်။တို့ပြန်ဒီမှာရင်းနှီးမြှုပ်နှံနေဒီပလော်ပါကဏ္ဍပိုင်းကြီးကလည်းလုံငွေပြတ်မှုတွေမရှိဘူး။အဲလိုခက်ခဲတွေဒီဆောက်လို့ရကဏ္ဍတွေမှာအကျုပ်တွေ့ရတိတ်ချမ်းကြီးအဝဆောင်မှုကဏ္ဍအပိုင်းမှာလည်းဒါဒီရောင်းဝယ်တွေမကောင်းတော့ဘူး။ရောင်းဝယ်ကအေးတာလည်းမဟုတ်ခဲတဲ့အချိန်ကြီးရှိအဲဖြစ်ပြနေတဲ့အခြေအနေဟာတွေလိုအပ်တာတော့ပဲအဲအင်္ဂါအသားလေးတွေရှိတယ်အရောင်းဝယ်လည်းဈေးနှုန်းတွေလည်းအရန်ဈေးနှုန်းတွေလည်းဆိုလို့ရှိရင်မျိုးပြမြန်မာဆိုလို့ရှိရင်တောင်ပေါ်ဘက်ကတော့တကုတ်စိတ်ကမ်းနေမှာဆိုလို့ရှိရင်ဟာလား65ရာခိုင်နှုန်းလောက်အထိကိုဈေးတွေကျတယ်နောက်တစ်ခါမျိုးတွင်းနေမှာလည်းဒီလန်းတို့ကဘာကြီးဖျားလန်းတို့တွေမှာလည်းကျွန်တော်တို့35 40ရာခိုင်နှုန်းလောက်ကျတယ်အတွင်းကွက်တွေမှာလည်းဒီလိုပဲဈေးနှုန်းတွေကျတယ်အဲ့တော့ဈေးနှုန်းတွေလည်းကျော့တယ်အလောင်းဝင်လည်းရတယ်မဖြစ်တဲ့အခါကျတော့အင်ချမ်းမြေလုပ်နေတဲ့ဒီပြောက်ကြီးတွေလုံးလည်းမဖြစ်သေးကုမ္ပဏီတွေထုတ်ပလဲရပြီးတချို့ကုမ္ပဏီမှာတော့ထိန်းထားတာပေါ့နော်တဲထားတဲ့အမေရိကန်မျိုးတွေအဲကျုံတွေ့ရ
အငယ်တို့ရဲ့ဒီအင်ချမ်းမြေအခြေအနေရောဘယ်လိုအခြေအနေရှိနေလဲ
ဟိုကျွန်တော်မြန်မာနိုင်ငံအင်ချမ်းမြေဝန်ဆောင်မှုအသင်းရအဓိကအခက်အခဲကတော့နော်အဲဝန်ဆောင်အင်ချမ်းမြေရောင်းဝယ်အငှားတွေကအေးခဲတဲ့အနေအထားတွေရှိတယ်ရောင်းဝယ်တွေကအိခဲတဲ့အနေအထားရှိတယ်အငှားတော့အနှင်းငယ်သာဖြစ်တဲ့ခါကျကျွန်တော်တို့အင်ချမ်းမြေဝန်ဆောင်မှုကဏ္ဍမှာလုပ်နေတဲ့တူချင်းပြောက်ချင်းတွေအလုပ်လက်မဲ့ဖြစ်ကုန်တယ်အဲတချို့ကုမ္ပဏီတွေပြိလဲရပြီးတချို့ကုမ္ပဏီတွေတဲတဲပဲကျန်နေတဲ့အနေအထားလေးတွေဟိုရှိနေဖြစ်နေတယ်ဒါကြရဲ့ဒါတွေဟာဟာလာဒီအင်ချမ်းမြေဈေးကွက်အားနေတာရဲ့ဒီ အားနည်းတဲ့အချိန်မှာဒီဒီဝင်ဝင်ကောင်ကိုဖိထောင်းဝင်ဝင်ကောင်ကဖိထောင်းထားတဲ့တယောက်တယောက်ဒီလိုခက်ခဲတွေကြုံနေတာအခုဒီဝင်ဝင်ကောင်ကရှော့တော့မယ်ဆိုရင်ဒါတွေကဒီအချိန်ကြီးရောင်းဝယ်ရင်အားလုပ်ငန်းလေးတွေကပို့ပြီးဆက်လက်ပြီးတော့ဟလာလာမယ့်အနာဂတ်မှာပြည်သူဆိုရတဲ့သူလက်တွဲပြီးတော့ဟလာကောင်းမွန်တဲ့ရဝန်းတစ်ခုနေပေါ်ပေါက်လာမယ်လို့လည်းမြင်နေ
ဟုတ်ကဲ့ဟုတ်ကဲ့ပါငယ်အခုလိုဖြေကြပြီ RFA ကကျေးဇူးများကြီးတင်ပါတယ်ခင်ဗျာ
အားကျေးဇူးတင်နေ